အရေးပေါ်အသုံးပြုဖို့အတွက်ပထမဆုံးကာကွယ်ဆေးအဖြစ်ခွင့်ပြုချက်နဲ့အတူအမေရိကန်ဆေးရုံတွေမှာအင်္ဂါနေ့ကကိုဗစ်-19ကာကွယ်ဆေးထိုးပေးတာတွေကိုတုံ့ပြန်လိုက်တယ်လို့နောက်ထပ်ဒုတိယကာကွယ်ဆေးခွင့်ပြုဖို့အတွက်လည်းတာဝန်ရှိသူတွေဘက်ကတုံ့ပြန်နေပါတယ်။အမေရိကန်မှာအစိုးရဆုံးဖြစ်လာတဲ့အကြက်အတဲကိုတိုက်ဖြတ်နိုင်ဖို့အတွက်အခုလိုကာကွယ်ဆေးတွေအရေးပေါ်ခွင့်ပြုရေး COVID-19 ကာကွယ်ဆေးကိုကြိုတင်ပနာမစစ်ဆေးသုံးသပ်ချက်တွေအရလုံခြုံစိတ်ချပြီးထိရောက်မှုရှိတာတွေ့ရတယ်လို့ FDA ကအင်္ဂါနေ့ကအတည်ပြုကြေညာချက်ထုတ်ပြန်ခဲ့တာပါ။အခုလို့ FDA ရဲ့သုံးသပ်အတည်ပြုချက်ဟာမိုဒါနာကာကွယ်ဆေးကိုတရားဝင်ခွင့်ပြုချက်ရဖို့ပုံမူညှိစက်လာစေတာပါ။လာမယ့်ကြာသပတေးနေ့မှာမိုဒါနာကာကွယ်ဆေးနဲ့ပတ်သက်လို့ပြင်ပကြွမ်းကျင်သူတွေပါတဲ့အကြံပေးကော်မတီကနေ ဆုံးဖြတ်ချက်တွေချမှတ်မှာဖြစ်ပါတယ်။အဲ့ဒီနောက်မကြခင်အချိန်ပိုင်းမှာတော့ FDA ကနောက်ဆုံးဆုံးဖြတ်ချက်ကိုကြေညာမယ်လို့မျှော်လင့်ရပါတယ်ရှင်။